ကုလသမဂ္ဂအသွင်းအမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာနိုင်ငံနဲ့ကုလသမဂ္ဂတို့အကြားပူးပေါင်းအကောင့်ထည့်ဖို့ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲတို့ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ရခိုင်ပြည်နယ်ရင်းလူမှုအတိုင်းဝန်တစ်ခုရေရှည်အတူလက်တွဲနေထိုင်နိုင်ရေးစီမံကိန်းနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဖက်တင်းရှောင်သူတွေကိုပြန်လည်လက်ခံရေးနဲ့ပတ်သက်လို့လဲသက်ဆိုင်ရာအစိုးရဝန်ကြီးတွေနဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ကြပါတယ်။အသေးစိတ်မဆုမုံကဆက်ပြောပြပါမယ်ရှင်။
ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ16ရက်နေ့မှာနေပြည်တော်မှာရောက်ရှိနေတဲ့ကုလသမဂ္ဂနိုင်ငံရေးရာဌာနအကြီးအကဲလက်ထောက်တွင်းမှုချုပ်မစ္စတာဂျက်ဖရီဖဲလ်မန်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့အဓိကကတော့ကုလတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုကုလသမဂ္ဂနဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့ကြတာပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်နိုင်မှုကုလမြန်မာပူးပေါင်းဆောင်ရွက်မယ့်နည်းလမ်းတွေကိုဆွေးနွေးခဲ့တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကကုလနဲ့မြန်မာနိုင်ငံကြားအရေးယူမှုတွေနဲ့ဆိုင်ရင်အခုလိုပူးပေါင်းဆောင်ရွက်မှုတွေကပိုပြီးတော့ထိရောက်မှုရှိစေပါတယ်လို့သုံးသပ်ပါတယ
်ကျွန်တော်တို့နိုင်ငံဟာအကြီးကျန်ပေါ်မှာမရက်တည်တော့ပါဘူးနော်ကျွန်တော်တို့နိုင်ငံလေးအလုံးနဲ့မှာသူကမိသားစုဝင်နိုင်ငံတစ်ခုအနေနဲ့ရက်တည်နေပြီဖြစ်တဲ့အတွက်ကြောင့်ကုလသမဂ္ဂနဲ့ကမလွှဲမတွေ့ကျွန်တော်ကဆက်ဆံရမယ်ကုလသမဂ္ဂရဲ့ပါဝင်ပူးပေါင်းမှုကြားလာပြီဆိုတော့ကျွန်တော်တို့တွေ့အားတစ်ခုပါပဲနော်တစ်ခုပဲရှိတာပဲကုလသမဂ္ဂကဆိုးစတခုပဲလေကျောင်းရဲ့အပြည်ပြည်ဆိုင်ရာလည်းလုံမယ်ပြည်တွင်းအားကိုလည်းလုံမယ်ပြည်တွင်းအားတစ်ခုတည်းနဲ့လုံလို့မရဘူးအပြည်ပြည်ဆိုင်ရာကိုလိုအပ်ပါတယ်အပြည်ပြည်ဆိုင်ရာလိုအပ်တယ်ဆိုတာရုပ်ပိုင်းဆိုင်ရာအကူအညီတွေပေါ့ဦးစီးပညာပိုင်းတော့စိတ်ကြအားရရောပတ္တမအရာပေါ့ကျွန်တော်တို့ကဆောက်ခံအပြည့်စုတွေနဲ့တော့အပြည့်တော်ဆောင်တော့ပေါ့ဘူးစီးပညာပိုင်းဆိုတာချက်တွေအများကြီးပါဝင်ပါတယ်ဒါကအရေးကြီးပါတယ်
ဒါအပြင်ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်အတူလက်တွဲနေထိုင်ရေးစီမံကိန်းအတွက်လည်းနေဆက်ရေးရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရဲအောင်နဲ့ကုလနိုင်ငံရေးရာဌာနအကြီးအကဲတို့ဆွေးနွေးခဲ့ပါတယ်။အထူးသဖြင့်ကတော့ရခိုင်ပြည်နယ်အတွင်လူမှုအတိုင်းဝိုင်းတစ်ခုရေရှည်သဟဇာတာဖြစ်စွာအတူလက်တွဲနေထိုင်ရေးရေတို့ရေရှည်စီမံကိန်းနေချမှတ်အကောင့်ထည့်ဖို့တဲ့အခြေအနေနဲ့ဒီနှစ်ဖက်လူမှုအဖွဲ့အစည်းတွေရဲ့လုံခြုံရေးစာဝင့်နေရေးကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကကူညီပေးမဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်အတွင်းမှာလူမှုအတိုင်းဝိုင်းနေရေရှည်အတူလက်တွဲနေနိုင်မှုဆိုတာမဟုတ်မမှန်ဝါဒဖြန့်မှိုင်းတိုက်မှုတွေနဲ့အမုန်းပွားစေမဲ့လှုံ့ဆော်မှုတွေရဲ့အနေအရကိုပြည်သူတွေအနေနဲ့သတိချက်ဖို့လိုတယ်လို့လည်းဦးအေးလွင်ကအကြံပြုပါတယ်
။မှိုင်းတိုက်ခံထားတယ်ပြ။နော်သူတို့ playing watch လုပ်ထားတယ်သူတို့ကိုအစိတ်အတော့တွေနဲ့အများကြီးဟိုလမ်းလွဲရအောင်လုပ်ထားတာရှိတယ်။အဲ့တော့အဲ့ဒီဟိုနိုင်ငံရေးအလုံးကဘာသာရေးကိုအသုံးချတဲ့လူတွေရောတခြားကလင်ကင်းတွေနဲ့သူတို့ရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်လုပ်နေတဲ့မတမာလူအရမဝါဒီတွေရဲ့အဲ့ဒီခလောက်ဆန်တာတွေခြေထိုးတာတွေစက်ရှူတာတွေပြည်သူတွေနားရောက်အောင်လုပ်တာတွေအဲ့ဒါတွေကိုကျွန်တော်တို့ကအရင်ဆုံးချင်းချုပ်ပြီးတော့အရှိကိုအရှိအတိုင်းကျွန်တော်တို့ကပူးစားဆောင်ရွက်မယ်ဆိုရင်မလွဲမသွေတဲ့အောက်ပြုဖို့ရပါမယ်ဒီကုလသမဂ္ဂနဲ့အခြားသောဒီလိုစေတနာမှန်တဲ့ကူညီနေတဲ့ပုဂ္ဂိုလ်များပေါ်မှာအထင်မြင်လွဲမှားမှုများရှိတာကိုလည်းပဲကျွန်တော်တို့ကဟိုမြေပြင်မှာရှိနေတဲ့ဒီသကများကိုရှင်းလင်းပြသဖို့လိုတယ်။မရှင်းမဲနဲ့ပျောက်ပင်းနေတဲ့လူတွေရှိတာဟာကျွန်တော်တို့နိုင်ငံအတွက်အများကြီးအကျိုးရုပ်ပါတယ်။အဲ့ဒါလေးကျွန်တော်တင်ပြတော့
တချိန်ထဲမှာပဲကုလနိုင်ငံရေးရာဌာနအကြီးအကဲဟာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းစွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းနိုင်ငံသားစီစီရေးလုပ်ငန်းတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်ရောက်ရှိနေသူတွေပြန်လည်လက်ခံရေးဆိုင်ရာလုပ်ငန်းတွေကိုလည်းဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်ရောက်ရှိလာမဲ့သူတွေကိုပြန်လည်နေရာချထားရေးနဲ့သူတို့အတွက်ရေရှည်လူမှုဘဝရည်တည်ရေးတွေကိုဆွေးနွေးတာတွေကိုလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပူးပေါင်းကူညီဆောင်ရွက်ပေးနိုင်ရေးအဓိကထားဆွေးနွေးခဲ့ကြတယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။